ဇန်နဝါရီလ14ရက်နေ့ကလိုင်စာမြို့ရဲကိုလက်နက်ကြီးကြီးတွေကျရောက်ပြီးပောက်ကွဲခဲ့တဲ့ကိစ္စအပြင်ဒီအစိုးရနဲ့ GIO အပြစ်ခတ်ရစဲရေးစကားပြောနိုင်မယ့်အလားအလာတွေနဲ့ပတ်သက်ပြီးတော့သမရယုံပြောရေးဆိုခွင့်ရှိသူဦးရထွတ်ကိုကျမတို့ဝိုင်းတော်သားကိုဝင်းနိုင်ငံဆက်သွယ်မြင့်မြတ်ထားပါတယ်ရှင
်ဟုတ်ကဲ့ဆရာဦးရထွတ်ခင်ဗျာလက်ရှိ KIA နဲ့ဒီအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့ဒီအထွေထွေအခြေအနေကိုဟိုဘလို့သဘောထားမျိုးပြောစရာရှိပါတယ်ခင်ဗျာ
တကယ်တော့ဗျာစတိုက်ပွဲတွေစမဖြစ်ခင်ကကျွန်တော်တို့ဒီလက်ကျန်းရံမှာရှိတဲ့ကျွန်တော်စခန်းကို KIA တပ်ဖွဲ့တွေကဝိုင်းပြီးတော့ပိတ်ဆို့ထားခဲ့တာတော်တော်၄၅၆လလောက်ရှိပါပြီအဲ့တော့ရိခါတွေပြန့်နေတဲ့အတွက်ကြောင့်ရိခါပို့ဖို့သွားတဲ့တပ်ဖွဲ့တွေအားလုံးလည်း၃ချိန်တည်းသူတို့ခြုံကိုတိုက်ခဲ့တာပေါ့နော်တိုက်ခဲ့ပြီးတော့ကျွန်တော်စီကအကျဆုံးသွားတဲ့ရဲဘော်တွေပုံနေပါတယ်တော့မှသူတို့အင်တာနက်ပေါ်တွေမှာဟိုတင်တာဗာညာလုခဲ့တယ်အဲ့တော့ကျွန်တော်တို့နေနေကလည်းကျွန်တော်တို့ရဲဘော်တွေစီကိုကျွန်တော်တို့ရိခါရောက်အောင်ပို့ဖို့ရှိတဲ့အတွက်ကြောင့်မလို့တက်တီဝိုင်းထတ်တက်တီဖဲပါကျွန်တော်တို့ဘာမှလက်နဲ့တပိုင်မပို့ဘူးရိခါပဲပို့မှာဖြစ်ပါတယ်လို့ပြောပြီးမယ်မဖဲပြီးတော့ကြောင့်မလို့အဲ့ညာမှာစပြီးတော့တိုက်ပွဲဖြစ်ခဲ့ရတာပေါ့ဗျာအခုဖြစ်တော့ကျွန်တော်တို့နေနေကတော့အဲလိုက်စာကိုလုံးဝတိုက်ဖို့ရှိရတာမဟုတ်ပါဘူးတကြန်းစခန်းကိုဝိုင်းထားတဲ့တက်ဖွဲ့တွေကိုဖေရှားဖို့နဲ့ပတ်ဝန်းကျင်တောင်ကုန်းနေရာတွေကိုလက်နက်ကြီးနဲ့ပြစ်နေတဲ့အဲဒီ KIA တက်ဖွဲ့တွေကိုဖေရှားဖို့အတွက်ပဲလုပ်တဲ့စစ်ဆင်ဖြစ်ပါတယ်တကယ်တော့ကျွန်တော်တို့နေနေနောက်ထပ်တွေ့ဆုံဆွေးနွေးဖို့ရောအပြစ်ခရစိုက်လို့ဖို့ရော KIA ကိုဒီတိုက်ပွဲတွေဖြစ်ခင်နေရာကန့်လန့်ထားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
လိုက်စာမှာလက်နက်ကြီး3-4 လုံးကြောက်ပြီးပောက်ကွဲပြီးတော့မှသေဆုံးတဲ့လူ3ယောက်ဒဏ်ရာရတဲ့လူ5-6ယောက်အရသားတွေပေါ့ခင်ဗျာရှိသွားတယ်ဒါကအစိုးရပြစ်တာလားခင်ဗျာ
အဲ့ဒီတဲ့ရင်းနေအင်တာနက်မှာတွေ့တဲ့ခါကျတော့14ရက်နေ့ပေါ့နော်သတင်းပါ14ရက်နေ့မနေ့8နာရီကျော်ထင်တယ်အဲ့လိုပါတဲ့ကြောင့်ကျွန်တော်လည်းကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူမေးပါတယ်ကာကွယ်ဝန်ကတာဝန်ရှိတဲ့သူတွေလည်းအချိန်တော်တော်ကြာယူပြီးတော့အောက်ခြေတက်ဖို့သူတို့လိုက်ပြီးတော့မေးပါတယ်သူတို့ရဲ့နောက်ကျန်းနေမှာကျွန်တော်ပြန်ပြီးတော့ပြောကြတာတော့14ရက်နေ့မနေ့အဲ့ဒီဖြစ်ပေါ်တဲ့အချိန်မှာကျွန်တော်တက်မတော်ဘက်ကလက်နက်ကြီးအပြောက်တွေပေါ့လေပြစ်တာလည်းလုံးဝမရှိသလိုအဲ့ဒီဒေသမှာလေမြန်တို့ရဟန်းတို့ပြန်တန်းတာလည်းမရှိပါဘူးတော်မလို့ကျွန်တော်ကတမရဘက်ကတော့အဲ့လိုမရှိဘူးလို့ပြောနေတယ်တိုးတော့ပောက်ကွဲမှုကလည်းတကယ်ဖြစ်တယ်ဆိုရင်အဲ့မျိုးထဲမှာလည်းခုနကလိုပေါ့လက်နက်ကင်ဆောင်သွားနေတဲ့ KIA စစ်သားကြီးလည်းရှိရကြမလို့ဒီပောက်ကွဲမှုဟာလက်နက်ကြီးကြောင့်လားဒါမှမဟုတ်တခြားမတော်တဆပေါ့လက်ဘုံတို့ကတော့ပောက်ကွဲမှုမျိုးလားဒါမျိုးတော့တေချာလွတ်လပ်တဲ့တခုခုကနေပြီးတော့မှတစ်ဆေးပြီးတော့မှပြောပြရင်ကောင်းမယ်ထင်တယ်လို့ကျွန်တော်ကပြောတာဖြစ်ပါတယ်ခင်ဗျာ
နောက်တစ်ခုကတော့ဒီစစ်ရေးအရာအမြင်ရပေါ့လေအခု KIO KIA ဌာနချုပ်လိုက်စာနဲ့ဒီအစိုးရဟိုတမရတက်စခန်းအနေနဲ့ကဘလောက်ဝေးတယ်ခင်ဗျလက်နေကြီးပြစ်ခတ်ရောက်နိုင်တဲ့အခြေအနေမှာရှိပါလားခင်ဗ
ျဒါတော့ကိုလက်နေကြီးမျိုးစားပုံမှာမူတည်မယ်ထင်တယ်ခင်ဗျဘာလို့ဆိုတ
ော့ဟုတ်က
ဲ့ဟိုတမန်အဖြစ်တော့ကျွန်တော်တို့တွေကဟိုလက်ချားရံရယ်လိုက်စာရယ်ဂျားထဲမှာကျွန်တော်တို့အခင်းမရှိတဲ့မြောင်ပြောတော့လိုက်စာရယ်အပေါ်တောင်ကျောပေါ်မှာ KI ဘူထာနာချုပ်ရှိတာပေါ့
ဟုတ်ကဲ့
အဲ့ဒီဟာရဲ့ရှေ့မှာတောင်ကျောတွေရှိတယ်အဲ့တောင်ကျောတွေအခြေမှာအဲကျွန်တော်တို့လက်ချားရံစခန်းရှိတာပေါ့အဲ့တော့အရင်ကတော့ KI ကအဲ့လက်ချားရံအဲ့တောင်ကျောတွေမှာ KI တပ်ဖွဲ့တွေရှိတဲ့ပြင်ကိုပြောရရင်တော့အဲ့ကျွန်တော်တို့လက်ချားရံစခန်းလေးကိုဝိုင်းထားတဲ့ပြင်ကိုတန်ဆူချုပ်ပါသူကကာထားလိုက်သေးတယ်ကျွန်တော်တက်တွေထွက်လို့မရအောင
်အ
ဲ့ဒီနေရာမှာကျွန်တော်ကဒီတက်တွေနဲ့ဆက်သွယ်ရအောင်ဝင်တိုက်ပြီးတော့မှဆက်သွယ်ယူတယ်ပြီးရင်ဆက်ပြီးတော့ပြစ်နေတဲ့အပေါ်ကတောင်ကျောကိုချင်းပြီးတော့ရက်ထားတဲ့သဘောပါပဲကိုဘက်က KIO ဌာနချုပ်ကြီးကိုတော့ပေါ့ကျွန်တော်ဘာမှဟိုမြေပြင်တက်တွေနဲ့တက်ခိုက်တာမရှိပါဘူးကိုဘက်ကလိုက်စာဆိုတော့ပူဝေးတာပေါ့လေကျွန်တော်လည်းတိကျမသိဘူးဗျာဒါပေမဲ့ကျွန်တော်ထင်တယ်၄-၅မိုင်လောက်ပဲရှိတော့မှတင်ပါတယ
်အရင်ကလည်းကျွန်တော်တို့မေးပူးပါတယ်ခင်ဗျာဒီအစိုးရအနေနဲ့ KIA KIO ဌာနချုပ်လိုက်စာကိုတိုက်ဖို့မရှိဘူးလို့ပြောပါတယ်အဲ့ဒီဟာကတော့အမှန်ပဲလားခင်ဗျာ
မမရခင်ဗျာကျွန်တော်တိုက်ဖို့မရှိပါဘူးပဲတိုက်ဖို့ရှိရင်ကျွန်တော်တို့ဟိုဆက်တိုက်နိုင်သွားနေရှိပါလေဒါပေမဲ့ဒါကြောင့်မို့ကျွန်တော်တို့လှုပ်တာကကိုယ်စခန်းကိုတိုက်ခိုက်နေတဲ့နေရာတွေကိုပဲကန့်တန့်ကြီးမှန်းချက်ပေါ့နော်စစ်ရေးခေါ်ဆိုတော့ကန့်တန့်ကြီးမှန်းချက်ပဲထားလို့ကျွန်တော်ရှင်းလင်းရေးဆောင်ရွက်တာဖြစ်ပါတယ
် KIO နဲ့အပြစ်ခတ်ရပ်ဆဲနိုင်ဖို့အတွက်ကဟိုဘလို့အတားအဆီးမျိုးရှိနေပါသေးလဲခင်ဗျာ
ဒီကတော့ကျွန်တော်တို့အောက်တိုဘာ30ရက်နေ့မှာတွေ့တော့ကအရင်တော့ကတော့KIA KIO ဘက်ကဒီတက်တီနှစ်ဖက်ရောနေတဲ့ဟာတွေကိုခွာထုတ်ပြစ်ချင်တယ်အဲ့ဒီတော့ကိုဆွေးနွေးချင်ပါတယ်လို့ပြောတဲ့ကြောင့်မလို့အောက်တိုဘာ30ရက်နေ့မှာတော့ကျွန်တော်တို့ဘက်ကဒုတိယဗိုလ်ချုပ်ကြီးမြင့်စိုးခေါင်းဆောင်နဲ့တက်မတော်ဖွဲ့တွေကတွေ့ဆုံဆွေးနွေးမယ်ဆိုတော့မှရွှေလီမှာတွေ့ဆုံဆွေးနွေးမယ်ဆိုလိုက်တော့ပါတယ်ဒါလည်း RFP ကတည်ပြီးဖြစ်မှာပါ
ဟုတ်ကဲ့ပါအ
ဲ့မှာကျတော့ကျွန်တော်တို့လူကြီးတွေမူဆယ်ရောက်တဲ့ခါမှာတော့ကိုဘက်က KIA ဘက်ကအဆုံးဖြတ်ပေးနိုင်တဲ့ဥက္ကဝမော်လိုလူမျိုးတွေမတက်ဖြစ်တော့ဘူးလို့ပြောတဲ့ကြောင့်မလို့ကျွန်တော်တို့ဘက်ကမသွားရောက်နိုင်ခဲ့ဘူးပေါ့မသွားနိုင်တဲ့ကျတော့အဲ့ဒီကိစ္စကိုကျွန်တော်ဆွေးနွေးနိုင်မှုအခွင့်မတောဘူးတကယ်တော့ကျွန်တော်အပြစ်ကရစေးကြီးလုပ်ဖို့အတွက်ဆိုရင်ပထမဆုံးရှုပ်ထွေးနေတဲ့တက်တွေကိုဘလို့ခွဲထုတ်မယ်ဆိုတာကိုဒီတက်ပိုင်းဆိုင်ရာသဘောတူညီဖို့စပြီးတော့တွေ့ဖို့လိုတာပေါ့ဗျာဒါလည်းကျွန်တော်ထင်တယ် International Crisis Group ကအစီအခံဆောင်မှာလည်းအဲ့ဒီကိစ္စမှာ KIA မတက်တဲ့လို့ကြောင့်မလို့ဒီစစ်ချိန်တွေပို့ပြီးတော့တက်လာရတယ်ဆိုတဲ့သဘောမျိုးရည်ညွှန်းပြောကြားထားတယ်တွေ့ပါပါခင်ဗျာ
KIO နဲ့အပြစ်ခတ်ရစဲနိုင်ဖို့တော်လကောင်းနောက်ထပ်စကားပြောနိုင်ဖို့တော်လကောင်းအခြေအနေအခွင့်အလမ်းကဘလောက်အတိုင်းအတာထိရှိနေပါသလဲခင်ဗျာလက်ရှိစီးရေးတင်မာမှုအခြေအနေရရှိနေတော့လေ
ကျွန်တော်တို့ဘက်ကတော့ဗျာဟိုသမရာကြီးရဲ့ဒီနှစ်တကူမိကောမှာပါပြီးသားပဲကျွန်တော်တို့ကဒီထောက်ရငိမ့်ချမ်းကြီးကိုလုံနိုင်ဖို့အတွက်ဆိုရင်ကျွန်တော်အပြစ်ခတ်ရစဲကြီးလုံမယ်ပြီးတာနဲ့နိုင်ငံရေး အရာဆွနေမှုတွေလုပ်မယ်ဒီတော့ကလည်းအပြစ်ကရစိမ်းမရသေးတဲ့ KIA ဖွဲ့ဦးလဲဆွနေဖို့အတွက်တကားဖွင့်ထားပါတယ်လို့သမ္မတကြီးကပြောခဲ့ပါတယ်တကယ်လဲတကယ်တော့ခုနောက်ဆုံးစစ်ချိန်မြင့်တယ်လို့ပြောလို့ရတဲ့လက်ချမ်းရံဒေသတိုက်ပွဲတွေကလည်းကျွန်တော်လက်ချမ်းရံစခန်းကိုသာ KIA ကဝိုင်းဝန်းပိတ်ဆို့မထားဘူးဆိုလို့ရှိရင်ဖြစ်လာစရာအကြောင်းလည်းမရှိပါဘူးတော့ကျွန်တော်ဘက်ကတော့ဒီဆွနေဖို့တွေပြန်စတင်ပြီးတော့မှအပြစ်ကရစိမ်းရတဲ့ဆင်နိုင်ငံရေးရဆွနေဖြစ်ရှာမယ်ပြီးရင်အားလုံးလိုလားနေတဲ့သာဝရငင်းချမ်းရဖို့အတွက်ကျွန်တော်တို့လုံးဝမျှော်လင့်ထားပါတယ်ဖြစ်ဆက်တိုးဖို့လည်းကျွန်တော်တို့ကတော့စိတ်ပိုင်းဖြတ်ထားတာပေါ့ဒါပေမဲ့ KIO KIA ဖွဲ့ကဘလို့တုံ့ပြန်မယ်ဆိုတော့ဒါသူတို့ပုံမှာပဲမူတည်ပါလိမ့်မယ်
ဟုတ်ကဲ့ဆရာဦးရဲ့အတွက်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ